ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုဗစ်ကာလစာဝတ်နေရေးအဆင်ပြေစေဖို့ဒုတိယအကြိမ်အဖြစ်ငွေသားထောက်ပံ့ကြေးပေးဖို့အစီအစဉ်အတွက်မြို့နယ်အလိုက်စီးရင်ကောက်ယူမှုတွေပြုလုပ်နေတာမှာဘယ်လိုစီစစ်ဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်ကျွန်မအိမ်တနာထုံးပါCOVID-19 ကပ်ရောဂါအကျတဲ့ကာလမှာပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်ငွေသားထောက်ပံ့ကြေးကို3000ကနေ4000ကျပ်တက်မှတ်ပြီးထောက်ပံ့ပေးဖို့စီစဉ်နေပါတယ်။ရခိုင်ပထမတစ်ကြိမ်ထောက်ပံ့ရိတ်ခါဝေခဲ့တုန်းကစီရင်အရာပုံမှန်ဝင်ငွေမရှိတဲ့အိမ်ထောင်စုအရေအတွက်က4တန်းနီးပါးရှိတဲ့အတွက်ဒီစီရင်ကိုအခြေခံပြီးပုံမှန်မှန်ကန်တဲ့အချက်အလက်တွေရနိုင်ဖို့ထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ထိတ်ဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထီကပြောပါတယ်။နိုင်ငံတော်ရဲ့ဘတ်ဂျက်အလဟတ်တမဖြစ်စေဖို့အတွက်စားဝတ်နေရေးအခက်အခဲရှိနေပြီးမဖြစ်မနေထောက်ပံ့ပေးဖို့လိုအပ်တဲ့သူမျိုးကိုသာရွေးချယ်ပြီးစီစီကောက်ယူနေတယ်လို့ရန်ကုန်တိုင်းမှိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြည်ရွေးကိုပြောပါတယ်။ပြောမယ
်ဆိုတချို့လည်းနိုင်ငံတော်ရဲ့ထောက်ပံ့မှုကိုအမှန်တကယ်လိုအပ်တဲ့လူတွေရှိတယ်လို့နိုင်ငံတော်ထောက်ကမှုတွေဟာလူကျင်တဲ့လူတွေရှိကြတယ်ကြာ
ဟုတ်ကဲ့
ဒီတော့စိတ်ခါထောက်ပံ့မှုတို့ကတော့ဟာဆန်ဖြစ်ပြီးဆိုဟာဘယ်တပိတ်တာတို့တော့တပိတ်တာနဲ့ကြားတော့ရလဲတဲ့အခုချိန်မှာဟာသူတို့ကြားမိတဲ့အဲ့အကြားရေးတွေကတော့သူတို့လူကျင်ထောက်ပံ့မယ်ဆိုတဲ့အတွက်ဒီပုံမှာလူကျင်တဲ့ဒီသားကြီးတွေမလို့ဖြစ်နေလူကျင်တဲ့တွေကရှိတာလဲဆိုတဲ့အနေအထားလေးတွေရှိပါတယ်ဒါလေးတွေကိုကျွန်တော်တို့အနေနဲ့အသက်နိုင်ဆုံးတာကျေးဇူးပြုတော့ဆောင်ရည်ရရှိပါတယ
်။မင်္ဂလာတောင်မြို့မြို့နယ်မှာတော့အရင်အခြေခံစားတောက်ကုန်လေးဝေပေးတုန်းကရှိတဲ့စည်ရင်အရ1,600ပေါင်4,600ကျော်ကိုအခြေခံပြီးစည်ရင်ပြန်ကောက်တဲ့အခါအခုငွေသားထောက်ပံ့ကြေးအတွက်ပေးဖို့လိုအပ်တဲ့1,600ပေါင်က5,000ကျော်ရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။စည်ရင်ကောက်ယူရမှာအုပ်ချုပ်ရေးမှူးတွေဘက်ကကြုံတွေ့နေကြတဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းမင်္ဂလာတောင်မြို့မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ဝင်းကအခုလိုပြောပြပါတယ်။
ကျွန်တော်တို့ကစီရင်ကောက်ယူဖို့အချိန်လေးပေးပြီးတော့မှဆောင်ရွက်ခဲ့ပါတယ်။အဲလိုကောက်ယူတဲ့အချိန်မှာအဲလိုဒီလာပြီးရောရေတကယ်မြေရင်ရက်ွက်ထဲမှာလည်းပဲကောက်ယူတဲ့အချိန်မှာအဆက်ပြေလို့မရတာမျိုးတွေရှိတယ်။နောက်တကယ်ရက်ွက်ထဲမှာမရှိဘူး။နောက်စီရင်ကောက်ယူတဲ့ဆိုတဲ့အပန်ကြားပြီးတဲ့နောက်ပိုင်းကမှတက္ကမသူပြန်ရောက်လာပြီးတော့သူတို့လည်းဒီမှာတတ်မှတ်ထားတဲ့ချက်တွေနဲ့ညီတာစီရင်နဲ့ဟုတ်ထည့်ပြီးပါပါညာဆိုတဲ့အခါကျတော့ကျွန်တော်တို့မှကျတော့စီရင်ကအများကြီးအပြောင်းအလဲလုပ်နေလို့ကမရနိုင်တဲ့အနေအထားလေအဲ့တော့အဲ့ဒီအမျိုးလေးအခက်အခဲလေးတွေတော့ရှိပါတယ
်ဒီလိုထောက်ပံ့ကြေးအတွက်စီရင်ကောက်ယူရမှာအမှန်တကယ်လိုအပ်နေသူတွေဖြစ်မဖြစ်ဆိုတာကရက်ကွက်ရက်ဆဲအိမ်မှုတွေနဲ့ရှာအိမ်မှုတွေစီမှာအဓိကတာဝန်ရှိတယ်လို့ရှမ်းပြည်တောင်ပိုင်းအေးသာယာမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်သူရကဆိုပါတယ
်ကျောင်းစီမှာရက်ကွက်အုပ်ချုပ်ရေးအဖွဲ့ကြီးမှာပေါ့နော်ရက်ကွက်အုပ်ချုပ်ရေးအဖွဲ့ကြီးမှာအုပ်ချုပ်ရေးရှိမယ်အုပ်ချုပ်ရေးအောက်မှာယာယီမှုရှိမယ်ယာယီမှုအောက်မှာစိန်မှုရှိတယ်ဒီနေရာမှာစိန်ကြီးတွေနေတာတော့အတိအဆုံးပေါ့။ဘာလဲဆိုတော့စိန်ထဲမှာမှသူပါဝင်အိစိန်မဲရှိတဲ့နေသားမှာမှဘယ်သူကပဲနေသားရှိတယ်လို့ဒါသူအတိအဆုံးပါ။ဒီနေသားမှာကျွန်တော်ကဒီစိန်ကြီးတွေအရှိကြီးတဲ့နေသားမှာအစစ်စစ်ခြေခံတာပေါ့။ဒီအစစ်စစ်ခြေခံလာတဲ့အပေါ်မှာအစိန်ကြီးကခြေခံလာတယ်ဥပ္ပိဟုတ်ပြီ။ယာယီကထောက်ခံတာ။အိမ်မှာထောက်ခံတယ်ဥပ္ပိရပ်ဝဥစုကြီးထောက်ခံတာ။ဒီနေသားကိုကျွန်တော်ကရွေးချယ်ရတာ။
အခုပေးမဲ့ငွေသားထောက်ပံ့ကြေးကိုတယ်လီဖုန်းတွေကနေတဆင့်အွန်လိုင်းပေးမဲ့နဲ့အိမ်ထောင်စုတွေစီကိုတိုက်ရိုက်ရှာအောင်ပေးနိုင်ဖို့စီစဉ်နေတာဖြစ်ပါတယ်။ COVID ကာလငွေသားထောက်ပံ့ပေးမဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကပြန်ကျစေသည်။အငှားရင်မောင်း၊ကြပန်းလုပ်သား၊ရီလုပ်သား၊အလုပ်ကျန်းသမား၊ခြံလုပ်သား၊ပုဂ္ဂလိကလုပ်ငန်းတွေမှာလုပ်ကင်နေတဲ့နေစာဒါမှမဟုတ်ယာယီဝန်ထမ်း၊အခြားပုံမှန်ဝင်ငွေမရှိတဲ့အလုပ်သမားတွေနဲ့ COVID ကြောင့်လက်တလုံးမှာအလုပ်လက်မဖြစ်နေတဲ့သူတွေဖြစ်ပါတယ်။ဒါအပြင်လူကယ်ပြန်ဝင်ကြီးဌာနကနေတဆင့်ပရိပခဒေတာမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ IDP ပြည်တွင်းဒုက္ခသည်တွေကိုလည်းငွေသားကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။